Welcome to the Voice of America in Burmese.
Mingla mena khe ma shi Washington myo raw VOA American tan ga ni 2016 khu ni December 30 ye taw cha ni ne ne khe a si sin go Myanmar sanaw chain minute 6 nai ga ni 9 nai thi flight meter 32 40 48 50 ru ga ni dai yai thon ni ni bare Facebook internet sa myan na ga ni le radio ne a chain de bie ni dai yai na sin nai ja bare shin ကျမ engine နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုမန္တန္တာချန်နယ်အတူညပေးမှာပါစီးရီးယားမှာဒေသဆန်တော်ချင်းတောက်ကြညတကောင်ရန်ကစတင်ပြီးအဖြစ်ရသဘောတူညီမှုစတင်လိုက်ပါပြီစီးရီးယားက IS အဖွဲ့ခေါင်းဆောင်တေဆုံးသွားပြီလို့ American ဘက်ကနေအတည်ပြုလိုက်ပါတယ်မောင်တော်မှာအောက်တိုဘာ9ရက်တိုက်ခိုက်ခံရမှုစတင်ခဲ့ခြင်းကစပြီးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသူ9000ကျော်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းကြီ
းကောင်းပါပြီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တရားမဝင်ရောက်နေကြသူတွေကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်အမတ်ကြီးကိုမနေ့ကဆင့်ခေါ်ပြောကြားလိုက်ပါတယ်အခုလိုရခိုင်ပြည်နယ်ပဋိပက္ခတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာဆက်ဆံရေးထိခိုက်နိုင်ပါသလား
I don't think it's going to damage the relationship that much becauseI don't think the Suu Kyi government blames
ဒါကတော့ American ပြည်ထောင်စုမှာအခြေစိုက်တဲ့အရှိတောင်အာရှဆိုင်ရာအခြေတန်းသုတေသီတအုပ်က VOE ကိုပြောသားတာပါရှင်။အပြည့်အစုံကိုတော့သတင်းတွေပြီးမှနားဆင်ရမှာပါ။ဒါအပြင်ကြာသပတေးနေ့နေ့ကကချင်ပြည်နယ်မှာစစ်အဖွဲ့ကဖမ်းဆီးလိုက်တဲ့ ABSDF ဗဟိုကော်မတီဝင်ကိုမင်းထေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့နှစ်တကူအကျိုးတချင်းလက်ဆောင်နဲ့အတူအပတ်စဉ်ခဏတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နနာချန်သူကပြောပြပါအောင်ရှင်။
စီးရီးယားမှာဒေသဆန်တော်ချင်းတောက်ကြံတဲ့ညတကောင်ရန်ကစတင်ပြီးအဖြစ်ခက်ရစိသဘောတူညီချက်စတင်အသက်ဝင်ပြီးဖြစ်ကြောင်းကြက်တပရီနေမှာစီးရီးယားအစိုးရကကြေညာလိုက်ပါတယ်ဒီအဖြစ်ခက်ရစိအတွက်စီးရီးယားအစိုးရနဲ့တပုံးအဖွဲ့အများပြားကြားအကျုံးဝင်မဲ့ဒီထဲမှာအစ္စလမ်လက်နက်ကိုင်အဖွဲ့တွေပါမပါတော့မသေးကြသေးပါဘူးဒီသဘောတူညီချက်ဟာအရင်တုန်းကအဖြစ်ရရေးပုံစံတိုင်းရေးဆွဲထားတာပါစီးရီးယားသမ္မတဘက်ရှာအယ်အစက်ကိုထောက်ခံပံ့ပိုးနေတဲ့ပေးနေတဲ့ရုရှားနဲ့တပုံဖွဲ့တွေကိုပံ့ပိုးနေတဲ့တူရကီတို့ကတော့အပြစ်ရသဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောကြပါတယ်6နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအတွက်ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆောင်နိုင်ရဲ့ဂျာဝန်ဆောင်ရွက်ဖို့အသင့်ဖြစ်နေပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတူရကီ၊စီးရီးယားနဲ့ရုရှားတို့ပြောကြားခဲ့ပြီးအခုလိုအပြစ်ရသဘောတူညီချက်ပေါ်ထွက်လာတာပါအခုဒီအပြစ်ရရေးဟာတည်မြဲနေမယ်ဆိုရင်တော့ရှေ့လာတဲ့ဂါဇစတန်နိုင်ငံမျိုးတော် at Astana မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်ပြီးစတင်နိုင်တော့မယ်လို့ဆိုပါတယ်ဒီအပြစ်ရရေးဟာကျိုးပြက်လွဲတဲ့သဘောတူညီချက်တစ်ခုလို့ရုရှားသမ္မတဗလာဒီမီယာပူတင်ကနေခေါ်ဆိုလိုက်ပြီးမြဲဒါကိုစီးရီးယားအစိုးရကရောအတိုက်ခံလက်နက်ကိုင်ဖွဲ့တွေကပေါ့ထောက်ခံတယ်လို့ပြောပါတယ်အခုရခဲ့တဲ့သဘောတူညီချက်ဟာကျိုးပြက်ဖို့လွဲတာမဟုတ်အထူးခိူးဆိုင်ဖို့လိုသလိုတည်ထက်တိုးတက်လာဖို့အတွက်ဆက်ပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းနဲ့ဘာပဲဖြစ်ဖြစ်ဒါပူးတွဲလှုပ်ဆောင်မှုရဲ့ထင်ရှားတဲ့ရလဒ်တစ်ခုလို့ကြက်တပရင်းနဲ့အစိုးရဝန်ကြီးများအဖွဲ့အစည်းအဝေးမှာသမ္မတပူတင်ကပြောပါတယ်
American ပြည်တော်စုမှနိုဝင်ဘာလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုတွေနဲ့နှောက်ယှက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့သမ္မတဘရက်အိုဘားမားအစိုးရကရုရှားကိုတန်းခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။နိုင်ငံတကာမှာလိုက်နာရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီး American ရဲ့အကျိုးစီးပွားတွေကိုထိခိုက်အောင်ကြိုးပမ်းမှုတွေအတွက်အခုလောက်ရဟာလိုအပ်ပြီးတင့်လျော်တဲ့တုံ့ပြန်မှုဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။ဇန်နဝါရီလ20ရက်နေ့မှာသမ္မတအိုဘားမားအနေနဲ့တာဝန်ကနေအနားမယူခင်ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအိုဘားမားအစိုးရကချမှတ်ဖို့လိုလားနေတာဖြစ်ပါတယ်။အရေးယူဒဏ်ခတ်မှုအသစ်ထဲမှာသမ္မတရဲ့အမိန့်နဲ့ရုရှားထောက်လှမ်ရေး35ယောက်ဟာ82နာရီအတွင်းအမေရိကန်ပြည်ထောင်စုကနေထွက်ခွာသွားဖို့နဲ့ရုရှားရဲ့ထောက်လှမ်ရေးဌာနနှစ်ခုကိုအရေးယူဖို့တွေပါဝင်ပါတယ်။အမေရိကန်ဒဏ်ခတ်မှုအသစ်တွေကိုရုရှားနိုင်ငံသားရေးဝန်ကြီးဌာနကရှုံချခဲ့ပါတယ်။American ထိပ်ပန်းခေါင်းဆောင်တွေစီကရုရှားဟက်ကာတွေကနေအချက်လက်တွေကိုခိုးယူနေတယ်ဆိုတဲ့လိမ်လည်မှုတွေကိုညှင်းငွေ့နေပြီလို့ဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။နိုဝင်ဘာသမ္မတရွေးကောက်ပွဲတွေမှာရည်ရွယ်ထားတဲ့ကိုယ်စားလှယ်ထောက်ခံမှုရအောင်ကြိုးပမ်းရမှာအခုလိုသတင်းမှားတွေပေးတဲ့လှုပ်ရှားမှုကိုလွန်ခဲ့တဲ့နှစ်ဝက်လောက်ကလေးကအိုဘားမားအစိုးရကစတင်ခဲ့တာဖြစ်တဲ့အကြောင်းနဲ့ညွန်မှန်းထားတဲ့အတိုင်းရလက်တွေထွက်ပေါ်မလာတဲ့အတွက်အကြောင်းပြချက်ရှာခဲ့တာကြောင့်ရုရှားအမေရိကန်ဆက်ဆံရေးမှာနှစ်ခါနာဖြစ်ခဲ့ရကြောင်းကြေညာချက်မှာပြောဆိုခဲ့ပါတယ်။ရုရှားပေါ်ဆန့်ကျင်တဲ့ဒဏ်ခတ်မှုအသစ်တွေအောင်မြင်စွာပြဋ္ဌာန်းနိုင်ခဲ့ရင်တော့ရှေ့လာထဲမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တက်လာတဲ့အခါဒီဒဏ်ခတ်မှုတွေကိုဆက်ထားမလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။
IS တွေ့ကြော်ရဲ့မြို့တော်ဖြစ်နေတက်မှတ်ထားတဲ့စီရန်နိုင်ငံရက်ကာမှာဒီသတင်းပတ်ထဲမှာဟာမိတ်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကနေ IS အဖွဲ့အဓိကခေါင်းဆောင်အဘူဂျန်ဒယ်အယ်ကူဝါတီတေဆုံးသွားပြီဆိုတဲ့သတင်းကိုအမေရိကန်ရရှိတွေကမှန်တမ်းကန်ကြောင်းအတည်ပြုပေးလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ချက်သတင်းတွေထုတ်ပြန်တဲ့ကြေညာချက်မှာဒီခေါင်းဆောင်ဟာတနင်္လာနေ့ကတက်ကာရေကာတာနီလေကြောင်းတိုက်ခိုက်မှုမှာတေဆုံးတယ်လို့ဖော်ပြထားပြီးသူက IS အဖွဲ့စစ်ကော်မတီဝင်ဟောင်းတဦးဖြစ်တယ်လို့ဆိုပါတယ်။သူက SDF Syria Democratic တပ်ဖွဲ့ကိုအသေးခံကားဘုံခွဲလာပြီး IED လက်လုံဘုံတွေဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ရမှာပါဝင်ခဲ့သူတဦးဖြစ်ကြောင်းနဲ့သူဟာ IS အဖွဲ့ချမ်းဖက်တိုက်ခိုက်မှုလုပ်ဖို့စီစဉ်သူတဦးလည်းဖြစ်တယ်မို့အခုလိုသူ့ရဲ့တေဆုံးမှုကနေ IS တွေရက်ကာမျိုးကိုထိန်းချုပ်ကာကွယ်နိုင်စမ်းရော့သွားမှာဖြစ်တယ်လို့အနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့လှုပ်ဆောင်မှုတွေလည်းရော့ပါသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။
ဘရာဇီးနိုင်ငံဆိုင်ရာဂရိတန်မတ်ကြီးတနင်္လာနေ့ကလေးကပျောက်ဆုံးနေတယ်လို့ Rio de Janeiro မြို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဂရိတန်မတ်ကြီး Kyriakos Amaridis ကို Rio de Janeiro မြို့အနောက်မြောက်ဘက်ကီလိုမီတာ40အကွာမှာရှိတဲ့ Nova Igoku မြို့မှာတနင်္လာနေ့ညကနောက်ဆုံးတွေ့မြင်ခဲ့ရတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တန်ယုံတာဝန်ရှိသူတွေကတော့တန်မတ်ကြီးအမရီဒီစ်ဟာအဲ့ဒီအရက်မှာအားလက်ရဲ့အနားယူနေတာဖြစ်ပြီးတော့ဇန်နဝါရီလ9ရက်နေ့မှာအလုပ်ပြန်ဆင်းဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုထားကြပါတယ်။တန်မတ်ကြီးပျောက်ဆုံးနေတဲ့သတင်းကိုတော့တန်ယုံကအတိမပြုသလိုနောက်ထပ်သတင်းတွေထပ်မံရရှိဖို့တန်တမန်တာဝန်ရှိသူတွေစောင့်ဆိုင်နေကြောင်းပြောဆိုခဲ့ပါတယ်။ Rio ရဲတပ်ဖွဲ့ကတော့လူပြောင်းမှုဖွင့်ထားတယ်လို့ပြောပါတယ်ဂရိတမတ်ကြီးဟာ Nova Igoku မြို့ကအပန်းဖြေတိုက်ခန်းကနေထွက်ခွာသွားပြီးတော့အိမ်လဲပြန်မလာသလိုအဆက်အသွယ်လည်းမရတဲ့အတွက်တမ်မတ်ကြီးရဲ့ဇနီးကလူပြောင်းတိုင်ခဲ့တာဖြစ်တယ်လို့လည်းဘရာဇီးသတင်းတွေမှာဖော်ပြကြပါတယ်တမ်မတ်ကြီးဟာဒီနှစ်မှာပဲဘရာဇီးနိုင်ငံဆိုင်ရာတမ်မတ်ကြီးတာဝန်ကိုလက်ခံခဲ့တာဖြစ်ပါတယ်
New American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်အမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာ9000လောက်ရှိနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကချက်တပရီနယ်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရခိုင်ပြည်နယ်မောင်းတော်ဒေသတွေအောက်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့အတွက်ရဲဝန်တန်း9ဦးသေဆုံးပြီးလက်နက်အများအပြားပျောက်ဆုံးခဲ့ရတဲ့နောက်ပိုင်းစစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့ခြင်းကစပြီးထွက်ပြေးလာကြတာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။နေမင်းရှင်းလင်းရေးလှုပ်ဆောင်ရမှာလူခွင့်ချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကြောင့်မလေးရှားပါဝင်ဒေသရင်းနဲ့နိုင်ငံတကာကပါဝေဖန်မှုတွေထွက်ပေါ်လာခဲ့တဲ့နောက်ပိုင်းမှာအစိုးရနဲ့ပုတ်ကလစ်ကသတင်းသမား73ကိုမြန်မာအစိုးရကတောင်းရောက်ခွင့်ပေးရခဲ့တာပါဒီလိုတောင်းရောက်ခဲ့ပေမဲ့ဒေသခံတယောက်နဲ့တယောက်ကြားဖြည့်ချမ်းမှုတွေတိတ်ကိုကွဲလွန်းနေတာတွေ့ရတယ်လို့သတင်းသမားတွေရဲ့မေးခွန်းကိုဖြည့်ချခဲ့သူတဦးနောက်တနေ့မှာပဲအသက်ခံခဲ့ရတာပါအခုဆိုအသက်ခံသူစုစုပေါင်း3ဦးရှိသွားပြီမို့အဲ့ဒီဒေတာရင်းရွာရီမှာနေထိုင်သူတွေရဲ့အသက်အန္တရာယ်အတွက်စိုးရိမ်နေရပါတယ်။တစ်ချိန်တည်းမှာပဲချက်တပရင်းတွေကငင်းချိုင်းနိုဘယ်ဆုရှင်တွေအပါအဝင်လူခွင့်အဖွဲ့23ဖွဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးအပ်ခဲ့ပြီးငင်းချိုင်းနိုဘယ်ဆုရှင်တဦးဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ရိုဟင်ဂျာအရေးကိုပြေလည်အောင်မဖြေရှင်းပေးနိုင်ဘူးလို့ဝေဖန်ခဲ့ကြပါတယ်။
အိန္ဒိယအစိုးရရဲ့အငင်းပွားပွဲရာငွေကြေးကန့်သတ်တားမြစ်မှုစီစဉ်ကြောင်းဗဏ္ဍာငွေကောက်ခံရရှိမှုတွေတိုးမြင့်ရရှိလာပြီးအောင်မြင်မှုရခဲ့ကြောင်းဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တမိုင်းဝင်လောရကြောင်းအကျိုးကျေးဇူးအကြီးအကျယ်ခံစားနေရတာကိုတွေ့မြင်နေရတယ်လို့ဘဏ်စနစ်ထဲမှာငွေကြေးအမြောင်များဝင်ရောက်လာနေတဲ့အကြောင်းတားမြစ်ထားတဲ့ငွေကြေးတွေကိုဘဏ်တွေမှာအနှံ့ကျဖို့တတ်မှတ်ထားတဲ့ဒီဇင်ဘာလ30ရက်နေ့မတိုင်ခင်တရက်အလိုစာတပရင်းတွေမှာပဲအိန္ဒိယဗဏ္ဍာရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အကျင့်ပြတ်ခြားစားမှုတွေကိုအမြင့်ဖြုတ်ဖို့ကြိုးစားတဲ့အနေနဲ့အိန္ဒိယငွေကြေး86ရာခိုင်နှုန်းကိုဖြတ်သိမ်းဖို့နိုဝင်ဘာလ10ရက်နေ့ကရုတ်တရက်ဆောင်ရွက်လိုက်တဲ့အစီအစဉ်ဟာရည်မှန်းချက်အတိုင်းမဖြစ်ခဲ့သလိုဖွံ့ဖြိုးမှုနှေးကွေးနေတဲ့တိုင်းပြည်စီးပွားရေးကိုပို့ပြီးတော့ထိခိုက်စေခဲ့တယ်လို့ဝေဖန်သူတွေကပြောကြပါဗျ။တရားမဝင်တဲ့နီးလန်းတွေနဲ့ချမ်းသာကြွယ်ဝနေသူတွေရဲ့ငွေကြေးတွေထွက်ပေါ်လာဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်ပေမဲ့အစိုးရရဲ့အစီအစဉ်ကြောင့်ငွေကြေးပြက်လက်မှုတွေနဲ့ငွေကြေးစုဆောင်းထားတဲ့တန်းနဲ့ချီတဲ့ဆင်းရဲသားတွေသာအဓိကထိခိုက်ခဲ့ရတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အခြေခံစစ်တပ်အရာရှိကြီးတွေအခရီးလိုက်စားမှုရှိမရှိစုံစမ်းစစ်ဆေးမယ်လို့ဒ တရုတ်ကာကွယ်ဝန်ကြီးဌာနကချက်တပရီနေမှာကြေညာလိုက်ပါတယ်စစ်ဖက်ရှင်နေတွေဟာဗိုလ်ချုပ်ကြီးဝမ်ဂျင်းပင်ကိုလက်ငွေလက်ခံတယ်လို့တန်ရရှိမှုနဲ့စစ်ဆေးနေတယ်လို့စစ်တပ်ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပေမဲ့အသေးစိတ်ထုတ်မပြောပါဘူးဝန်ဟာတရုတ်ကွန်မြူနတီပါတီခေါင်းဆောင်သမ္မတရှီကျင်းပင်ဦးဆောင်တဲ့ဖို့စစ်ကော်မရှင်ရဲ့ပူတဲစစ်ဦးစီးချုပ်များအဖွဲ့ဒုတိယအကြီးအကဲတဦးဖြစ်ပါတယ်ဝန်ဟာအောက်ရီလိုက်စားမှုနဲ့တသက်တကျွန်းပြစ်ဒဏ်ကြခံရတဲ့ပြည်ရင်းလုံခြုံရေးဆိုင်ရာအကြီးအကဲဟောင်းဇန်ယုံကန်းနဲ့လည်းရင်းနှီးသူတဦးဖြစ်ပါတယ်နောက်ထပ်ထိတ်တန့်တရုတ်စစ်ဗိုလ်ချုပ်ကြီးတဦးကိုလည်းအောက်ရီလိုက်စားမှုနဲ့ဆွဆွဲထားပြီးသူတို့ကိုစုံစမ်းစစ်ဆေးနေပါနေပါတယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနမဲကျော်နှစ်သိက္ကူကြိုးစုပွဲကျင်းပရာနေရာတစ်ဝိုက်မှာဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှလိုထရက်ကားတွေနဲ့တိုက်ခိုက်သူတွေရဲ့အန္တရာယ်ကိုတားဆီးဖို့အတွက်တန်ရှင်းရေးကားတွေနဲ့ပတ်ပတ်လည်ကာယံထားမှာဖြစ်ပါတယ်နှစ်သိက္ကူပွဲတော့ကျင်းပနေကြ Times Square မှာနှစ်သန်းလောက်ရှိတဲ့လူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်မဲ့အကြမ်းဖက်သမားတွေအန်ဒီယေကိုတားဆီးဖို့ရည်ရွယ်ပြီးတော့အမိုက်သိန်းကားတွေနဲ့တဲတင်တဲ့ထရက်ကားတွေစုစုပေါင်း65စင်းနဲ့ကာယံထားမှာဖြစ်ပါတယ
်ဒါကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနနာချန်နူကပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာရိုဟင်ဂျာအရေးကိစ္စကြောင့်ဆက်ဆံရေးကိုအကြီးအကျယ်ထိခိုက်နိုင်မှာမဟုတ်ဘူးလို့ပညာရှင်တွေကတုံ့တက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တရားမဝင်ရောက်နေကြသူတွေကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်အမတ်ကြီးကိုကြာသာပတေးနေ့ကပဲဆင့်ခေါ်ပြောကြားခဲ့တာပါ။ဒါပေမဲ့ကုန်သွယ်ရေးလုံခြုံရေးအကျိုးစီးပွားတွေကြောင့်နှစ်ဖက်လုံးကဆက်ဆံရေးကိုအကြီးအကျယ်ထိခိုက်ခံမှာမဟုတ်ဘူးလို့ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီတဦးက VOA မြန်မာပိုင်းကိုပြောပါတယ်။အပြည့်အစုံကိုမဆုမြတ်မုံကဆက်ပြီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအလုံးအရင်းနဲ့ရိုဟင်ဂျာမွတ်စလင်တွေလှည့်ဝင်နေတာကိုစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနရဲ့အတွင်းဝင်ကမ်ရူလ်အာဆန်ကကြာသပတေးနေ့တုန်းကဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါ။ပထမတစ်ကြိမ်ကနိုဝင်ဘာလတုန်းကဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံစီလာရောက်ခိုးလှုံနေကြတဲ့ရိုဟင်ဂျာတွေ9000လောက်ရှိနေပြီးတော့အဲ့ဒီသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ဘက်မှတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံဘက်ကသူတွေကိုစောစီးစွာပြန်ခေါ်ရေးကိုလည်းမြန်မာတပ်အမတ်ကြီးကိုတိုက်တွန်းခဲ့ပါတယ်။မြန်မာရေတပ်ရဲ့ဒီဇင်ဘာ29ရက်နေ့ကပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေဘော်ကတကားတဲ့4ယောက်အပြင်းထန်ဒဏ်ရာရတယ်လို့ဆိုတဲ့ကိစ္စကိုလည်းခြားသာရင်းတွေတုန်းကတပ်အမတ်ကြီးကိုခေါ်ယူတွေ့ဆုံမှုအတွင်းကန့်ကွက်ခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာအရင်ကလည်းရိုဟင်ဂျာပြည်နာရေနယ်နိမိတ်ပြည်နာနတ်မြစ်နယ်ကြားလိုင်းတတ်မှတ်မှုပြည်နာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်အပြန်အလှန်ဆောင်ရွက်မှုတွေရှိခဲ့ပါတယ်။အခုတခါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့မွတ်စလင်တွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးပြန်ထိခိုက်မလားလို့မေးခွန်းထုတ်ဆရာဖြစ်လာပါတယ်။ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံကြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော့ရှူအာကာလန်ဆက်ကတော့ကြီးကြီးမားမားထိခိုက်မှာမဟုတ်ဘူးလို့အခုလိုသုံးသပ်ပါတယ
် I don't think it's going to damage the relationship that much because I don't think the Suu Kyi government blames Bangladesh for the attacks on the police post
နိုင်ငံဆက်ဆံရေးကိုကြီးကြီးမားမားထိခိုက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါင်ဆန်းစုကြည်အစိုးရနေကြာဆောင်စခန်းတွေတိုက်ခိုက်ခံမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အပေါ်အပြစ်မတင်သလိုလက်နက်ကိုင်ရိုဟင်ဂျာတွေစီနီဟန်တဲ့ကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ကိုအပြစ်တင်မှာမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတွေအပေါ်အဲ့ဒီလောက်ထိစာနာသနာဂရုစိုက်နေတာတော့မဟုတ်ပါဘူး။ဒီပြဿနာကထိမှန်သိမြဖြစ်နေရဆိုပေမဲ့နှစ်နိုင်ငံလုံးကအပြန်အလှန်ဆက်ဆံရေးကောက်မွန်ဖို့လိုလာကြပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားအရင်ကရှိခဲ့တဲ့ပြဿနာတွေမှာရေပိုင်နဲ့နယ်နိမိတ်ပြဿနာတွေကဖြေရှင်းပြီးသွားပြီမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရောက်နေတဲ့မွတ်စလင်တွေမြန်မာဘက်ပြန်ပို့ရေးကိစ္စကအခုထိမပြေလည်သေးဘူးလို့တောင်အာရှရေးရာကျွမ်းကျင်သူတွေကထောက်ပြနေပါတယ်။အခုလဲရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေသူတို့နိုင်ငံဘက်မလာအောင်ပြဿနာအရင်အမြစ်ကိုအမြန်ဆုံးရှင်းမလို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုထပ်ပြောနေတဲ့အတွက်ဒါကနှစ်နိုင်ငံကြားပြဿနာလို့မြင်လို့မရပါဘူးလား
။ No, I mean I think it's causing trouble.Because it's a very difficult issue that involves a lot of different things, including disenfranchisement.
ဒါတော့ပြဿနာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့ခက်ခဲတဲ့ပြဿနာတစ်ခုဖြစ်လို့ပါပဲ။အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေ၊အရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေ ညဇက်ကိစ္စရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူ
းပထဝီအနေအထားအရမြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုလမ်းဖွင့်ပေးမဲ့တကားပေါက်လို့ဖြစ်နေတဲ့အတွက်ရောတဘာဝတန်းငွေလိုတယံဇာတတွေရနိုင်မဲ့အလားအလာကြောင့်မှာဘင်္ဂလားဒေ့ရှ်ကမြန်မာနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပုံရပါတယ်။အလားတူမြန်မာအတွက်လည်းဘင်္ဂလားဒေ့ရှ်ဟာအရေးကြီးတယ်လို့ဂျော်ရှူအာကာလန်ဆက်ကသုံးသပ်ပါတယ
်။ I mean yeah very important. It means important politically. They have trade, they have potential.
သိကူအရေးကြီးပါတယ်။နိုင်ငံရေးအရာရောကုန်သွယ်ရေးအရာရောအရေးကြီးတဲ့စွန့်ရင်ဆိုင်ရာကိစ္စကြောင့်ရောနေဆက်လူညွန်ရေးကိစ္စကြောင့်ရောဘင်္ဂလားဒေ့ရှ်ဟာမြန်မာရဲ့အရေးကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။
ဒီတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာဆက်ပြီးတော့ဆက်ဆံရေးကောင်းမွန်နေဖို့အတွက်ရိုဟင်ဂျာကိစ္စကိုဘယ်လိုကင်တွယ်သင့်တယ်လို့ထင်ပါလဲ
Burmese army should stop operating without the rule of law in northern Rakhine and many other places Suchi needs to make clear that she has control
ရခိုင်ပြည်နယ်မြောက်ပိုင်းမှာတွင်မဟုတ်ဘဲတခြားဒေသတွေမှာပါစစ်တပ်ကတရားဥပဒေမဲ့ဆောင်ရွက်နေရတယ်ကိုရပ်သင့်ပါတယ်အဲဒီမှာလူညုံရေးဆောင်ရွက်နေသူတွေအပေါ်အရသာအုပ်ချုပ်မှုကထိန်းချုပ်နိုင်အောင်ဒေါအောင်ဆန်းစုကြည်လုပ်သင့်ပါတယ်ညကြဆောင်တက်တွေပေါ်တိုက်ခိုက်တာဘယ်သူတွေလဲဘယ်ကလာတဲ့အဖွဲ့လဲဘယ်သူတွေနဲ့ပတ်သက်နေသလဲဘလောက်ကြည့်ကြတဲ့အဖွဲ့ကတိုက်ခိုက်သလဲဆိုတာကိုဖော်ထုတ်တဲ့နေရာမှာထင်သာမြင်သာရှိအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှအလုံးကိုခြုံပြီးအပြစ်တင်သူမျိုးမဖြစ်တော့မှာပ
ါဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော်ရှူအာကာလန်ဆက်က VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်
မဆုမြမပြောပြသွားတာပါရှင်ကျမတို့တောက်ကြနေနေခင်အစီအစဉ်တွေကိုတိုက်ရိုက်နားဆင်အားပေးနေကြတဲ့သောတာရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုံယုံဆွေးနွေးပွဲကနေပြန်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေးကိုကချင်ပြည်နယ်ဗမော်လွယ်ကျဲကားကိတ်မှာမြန်မာအာဏာပိုင်တွေကဗုဒ္ဓဘူးနေ့ကဖမ်းဆီးထားပြီးစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံးမှာထိန်းသိမ်းထားပါတယ်အခုချိန်ထိမိသားစုတွေနဲ့ဆက်သွယ်ခွင့်မရသေးဘူးလို့လဲဆိုပါတယ်အချိန်ဒီအကြောင်းဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပိုကော်မတီဝင်ကိုမင်းသေးဟာဗမော်လွယ်ကျဲကားလမ်းပေါ်ကတိန်လုံခိတ်မှာမြန်မာစစ်သက်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံရတယ်လို့ကိုမင်းသေးရဲ့ဇနီးဖြစ်သူမှနှောင်းက VOA ကိုခုလိုပြောပါတယ်
ကကြီးတဲ့ဒီတဲ့ကားနဲ့ပါသွားတာပဲပါသွားတော့အမှန်ဖြစ်တယ်ဖြစ်တဲ့အချိန်မှာနောက်တော့ကားသမားကိုတော့သူ့ဖမ်းလိုက်ပြီပေါ့ကားဆက်သွားလို့ရပြီဆိုပြီးတော့မှပြောတယ်လို့အဲ့လိုပဲကျွန်တော်တို့သိရတယ်လေဘယ်လောက်သေးကြလဲဘာကြောင့်မို့ခေါ်ထားလဲဆိုတော့ကျွန်တော်တို့မသိဘူ
းကိုမင်းထေးကိုပုံမော်မျိုးစားရဖောက်ကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံးမှထင်ထင်လာပြီးအခုချိန်ထိမိသားစုနဲ့ဆက်သွယ်လို့မရသေးဘူးလို့မှနှောင်းကဆက်ပြောပါတယ
်သူနဲ့တော့တိုက်ရိုက်ဆက်သွယ်မရဘူးဒါပေမဲ့ဟိုတည်င်းရကတော့ဒီပုံမော်စားရဖောက်ရုံးမှရှိတယ်လို့တော့ကျွန်တော်တို့တည်င်းစားရတယ်သူကဒီမြောက်ဘူကနေထည့်ပေးလိုက်တဲ့ဘက်တစိတ်တွေပါသွားတယ်လေဆိုတော့အဲ့ဒီဘက်တစိတ်တွေပါတဲ့ပုံမှာမင်းကြီးရှိလို့ပေါ့တင်ထားတယ်ဆိုပြီးတော့မှအဲ့လိုမျိုးတော့ကြားတယ်သူတို့ကတော့ပြောတာမဟုတ်ဘူးတခဏမှမေးတာပဲတဲ့ဖတ်တာမဟုတ်ဘူးတဲ့မေးစီပြန်လွတ်မယ်ပေါ့ဘက်တစိတ်တွေပါလေပါလာတော့ဘာလဲဆိုတာနောက်သွားမှလည်းလိုက်ကြဖို့ဆိုတော့အဲ့ဒါသူခေါ်မေးတာပါတဲ့ဒါပေမဲ့အခုချိန်ထိပေါ့ဆက်ပြန်မတော်မြတ်တယ
် ABSDF ဘူကော်မတီဝင်ကိုမင်းသေးဟာကချင်ပြည်နယ်မြောက်ပိုင်းဒေသကျောင်းသားတပ်မတော်တပ်ဖွဲ့မှတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေစေချင်နေတွေကြောင့်ထိန်းသိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF မြောက်ပိုင်းဒေသဥက္ကဋ္ဌဦးလဆိုင်ကတော့ကိုမင်းသေးထိန်းသိမ်းခံရတဲ့ပုံမှာအခုလိုပြောပါတယ
်သူတွေနဲ့တရားဝင်သွားတာပါပဲတရားဝင်သွားတဲ့ခါကျတော့အဲ့ဒါလည်းလုပ်တဲ့ solution မတင်ဘူးပေါ့လေသူ့အခြေအနေကဒီဘက်မှာမြောက်ပိုင်းဒေသမှာကစစ်တပ်ကနေပြီးတော့ထိုးစစ်ဖြစ်နေတဲ့အခြေအနေဖြစ်နေတဲ့ခါကျတော့အခြေအနေကတော့အမျိုးမျိုးဖြစ်နေပေါ့လေကျွန်တော်တို့ကျွန်တော်ဒီနေ့ဒီချိန်ခါမှာအဲ့ဒီအပိခတ်ဒီအခြေအနေမှတ်ထိုးရတဲ့သောတာတမတော်ပေါ်မှာလည်းသူတို့ဘလို့မြင်တယ်လဲတော့မသိဘူ
း NC လက်မှတ်ရေးသူထားတဲ့အဖွဲ့ခေါင်းဆောင်သူကိုဖမ်းဆီးထိန်းသိမ်းတဲ့လို့ရဟာတခြားအဖွဲ့စည်းတွေကိုချိန်ချောင်းတဲ့ဖြစ်စဉ်တစ်ခုလို့လဲကချင်းငင်းချမ်းရေးကွန်ရက်ခေါင်းဆောင်တော်ခွန်ကြာကဆိုပါတယ်
ABSDF has nationwide signatory agreement မှာ signatory တစ်ဖွဲ့ဖြစ်တဲ့အတွက်ကြောင့်သူတို့တွေဒီလိုလောက်တာဟာတန်းတဲ့ signatory တွေကိုလည်းချိန်ချောင်းတယ်လို့ဖြစ်နေတဲ့အဲ့တော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့
ကိုမင်းသေးအသိအသိခံရတဲ့ဖြစ်စဉ်ပေါ်မှာအသေးစိတ်မသိရသေးပေမဲ့တက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာညင်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကဆိုပါတယ်။ပါကြောင့်ဆိုတော့ကျွန်တော်တို့မသိဘူး။ကျွန်တော်တို့သတင်းတွေမှာကြက်လာလာတွေ့တာပေါ့။ဒါနဲ့တက်ဆိုင်နဲ့ EBS ရဲ့တက်ဆိုင်နဲ့အင်းကြီးကော်မရှင်ကကြက် Chipare, Gumindi Hapiransu Nyan Yi Posan Yi Comedy Gani, Yangumu Machema Pilote, Aloyun Sunuwega Piama, Kulu, Pansi Tinjin Kangayarava, Pilu Pansi Kayamu Nepatabido, Kuchin Tito, AB Adria Fagani, Topian Muro, Tamala Dibabu, Gumindi Han Namajo Hollywood Yoshimenda, Sylvester Stallone Yaku Tolu Tiosone, Rambu Fu Yoshima, Yamatamaro Sibu Dupi, Bawin Tioson Kabu Barakmia.
A Kusalabiro, Nanganaga, the Denlago, Disamaba. Down Africa Nangama, Tigger and Nika, Nangay, Mintay, Matan Muri, Pikabir and now by Tamarapi, Jue Campu, Pinai, J. Shiduri, Gesaha, a Yediji Swinuizia, Pilani, the Jow, Johannesburg, Mugani, Vioe the Rindao, Tuso, Kumalo, the Dimpepo, Taragu, Shapanga, Pyopia Mavashi. Down Africa, the Mada Jabkov Sumaha, Natansa Chagune, doing Agdi Lysamu, Shout Dobonune, a Samapia Jon Dulagayabi. We went to Nemuri, Kangayabi me, a good chain tito, Kaimazwa, Yadi Nine Zepare. Do go diaswes of Joban Ato Murebi. Do bo young Jimmy Shidore Jang Mequest on Piabo Sopu Jerigu. Do Jo Luana and Gabi me. Do yellow sound Muri Bomaro, Songs and Sissi Muri, Sabi Shine Zeba. The Madras Zuma bo, Taukan Muri Shine Debi Mele. African Amuda Congress ANC. Party Gangzang Pite, Tuniago, Second Meduguro, Party Rimayo, Party Yep, Pimpaga, Ludichogaba, Pioso, Sune Muri, Lolanibare. Ogola Martin Pagare didn't dry, wake up where dream. ENC Partyha, Machonzubu, Shone Muri, Shigabi, a diga jare, Mutomiago, Lelulayabare. Democratic Mahame Pue, DE Ne, Siboye Lula Mu to a type where wind to Miasure. EFF Apwebo Tauken and Mary Jong, ENC go Taukenmu Yoja Dwagera Pipare. Nanya Yeladu, Raf Matehagaro Agulu, don't the pare.
There is no longer subject of doubt that Zuma's leadership.
Zuma Kongamuha, ENC Gumvika or Tikai Sire, Suraro, Sandia Pinizia Murobalu, Guka, Migonto Amaga, D Tikai Dore, ENC Gumvika, Jambi, a personnel, Blau Jaja, a chain you look on Yamle Surawe Pipare.
The Madata Dan Jane Shibi Pit Jabgo Suma Nine Natonsa Goma, Jane Palmet, the Madaj Wake Up Wema, Winyao Shimpian Gwen Yaromam Hodulu, ENC Party Gale Dugo Party Gangsan Pinet, Sepi Tamam Hodobau, the Madaz Zuma Yazini Hound Lepi, African Union Commission, Okuta Hound Lepide, Guaza Zena, Lamini Zumaga, Tuyen Niago, Second, I do Pilan I be, Tumaha Zeno Ladonga, EU Commission, Pue Okuta Yarugani, no Trigger Up Chipare. Lamini Zumaha, ENC Party go Taukemu Miazon Shire, Guazulu Nata Pinema, Akaima Taukemu Yashi Tadu Pibare, Tabemele ENC Party Maha May Puri Miazu Lemo Tare, a Daikan Rigaro, Leshi Dudia the Mada, Sara Rama Posago, ENC Party Gangsan Piet Lulani Jabare, Tabeme Dikozele Long Yausalonga, the Mada Zuma Tero, a Pietnasa Neparello, Nanga Yele Ladu, Karima Branga Piobare.
The factions are basically stacking up. What will be interesting for
Osure Jama, Chicken Apino, the Bota Golden Hurishini Bare. Diniama Sewenzazia, Gaunagaro, Tapan Chapwe, Bonsamu Pipare, Gawazulu Nidoma, Tokamu Guedoa, Sura Rama Fosa Gabe, Losan Namela, ENC, Puesimu to Kulongo, Balu Yakamu, she namely, Surariga, Tego Sewenzabu, Gaumare.
Lumio ye quejamu sound the dwagere tankua guze legunega sabiro. ENC party ha down Africa ye nanga yego lemo lagera pibare. Party gowns on de pila meduha, natown set go, the mirage wake up where it way. Amyaja ne de du pila nabime. Regure shimpian murum hobau. Nanga ye le ladu, Raf Matehagaro, a gulu, don't the pare.
First of all, the new leader has to restore credibility.
Come on, the inet, in zong piano yama, sura drain, luria yungi toka muri piano pipare. မယွန်းတဲ့လုတ်ရွေတစ်ခုဖြစ်လာပြီဆိုရင်အဲ့ဒီအတွက်အရေးယူဆောင်ရွက်မှုတွေရှိရဲဆိုတာပြသခြင်းအပြင်လူတွေရဲ့ယုံကြည်မှုပြန်လဲတိဆောက်ရမှာဖြစ်ပါတယ်။ကောင်းဆောင်တဲ့ဖြစ်လာမဲ့သူဟာအပြစ်လုံအားကင်းစင်ဖို့တော့မလိုပါဘူး။ဒါပေမဲ့ဖြစ်စုံကောင်းမွန်တဲ့မူဝါဒတွေရှိဖို့လိုပါတယ်။အဂတိလိုက်စားမှုမရှိတဲ့သူကိုပဲလိုအပ်တာပါ။
ရမဖိုဆန်နဲ့လာမီနီဇူမာတို့ကိုအတိုက်အခံအဖွဲ့တွေကထောက်ခံနိုင်တဲ့သဘောရှိတယ်ဆိုတဲ့အချက်ကိုကြည့်မယ်ဆိုရင်အများသဘောတူလက်ခံတဲ့ကိုယ်စားလှယ်ထွက်ပေါ်လာနိုင်တယ်လို့နိုင်ငံရေးလက်လာသူမထက်ဟာကပြောပါတယ်ဒါပေမဲ့ဒီမတင်မကျဖြစ်နေတဲ့ကိစ္စဟာလောလောဆယ်ဆယ်ဖြေရှင်းနိုင်မဲ့ပုံတော့မရှိသေးပါဘူး။ဘာလို့လဲဆိုတော့ ANC ပါတီအနေနဲ့ပါတီခေါင်းဆောင်ရွေးကောက်တင်မြောက်နိုင်တဲ့ညီလာခံကို2019ခုနှစ်ကုန်ပိုင်းအထိပြုလုပ်ဖို့အစီအစဉ်မရှိသေးလို့ပဲဖြစ်ပါရဲ့ရှင်
။ရှမ်းဖောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့စနေနေ့ညနဲ့တနင်္ဂနွေနေ့နဲ့ခင်းတွေမှာနှစ်တကူအထူးအစီအစဉ်ဖြစ်ထုတ်လွှင့်မယ်။တိန်းစော်မန္တလေးမွေးနေ့ကဗျာအမှုပညာဆိုတဲ့အစီအစဉ်ကိုကြိုတင်မိတ်ဆက်ပေးပါရစေရှင်။
ဝင်းနေလဲဆောင်အကုသိုလ်ရဲ့တည့်ရွယ်အစုတ်ပြတ်လေးကကဘာကြီးကိုပိုင်ပိုင်နိုင်နိုင်ခုံအုပ်လိုက်တယ်လို့ပါကြံကလေးတွေငါ့ကျင်ကိုထိအောင်လင်းညစမ်းတန်ကလေးတွေငါ့ကျင်ကိုထိအောင်ဝှေ့ချစမ်းစိန်လာခြင်းကိုဘယ်ကမမင်းရောက်တဲ့လေကွင်းတွေပျော်ရွှင်မှုမီးဖွက်လိုက်မီးဖွက်လိုက်မိုးသားတိမ်တဲ့သို့မဟုတ်ပြန်တန်းလာတဲ့သမုတ်တရားကြီးအတောင်မကြောင်းမှုမီးဖွက်လိုက်မီးဖွက်လိုက်ရန်နာခြင်းမရှိတဲ့မြည်အလင်းတွေလန်းဆန်းမှုမီးဖွက်လိုက်မီးဖွက်လိုက်ဒီမှာမိတ်ဆွေငါတို့အားလုံးရဲ့အမေ့ရင်ဝင်ထိန်ကြီးကိုကဘာကြီးကိုမီးဖွက်လိုက်
ဒီစီစဉ်ကိုစနေနေ့ညနေခင်း VOA မြန်မာပိုင်းရုပ်သံစီစဉ်မှာလဲကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နှစ်တကူအကျိုးဒေးသချင်းလက်ဆောင်ကိုထုတ်လွှင့်မှာမို့နားဆင်ကြအောင်ပါနော ကြံနေနေတဲ့ခင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရဲ့ရှင်။မကြာခင်မှာတော့ကျမရေးနဲ့တိုင်းရင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။ကျမတို့အစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်ကြပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့နနက်ခင်းအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။တကြီးရိုးတွေမှာစိတ်ကြွယောဂါလည်းအတော်များများဖြစ်တတ်ပါတယ်ခင်ဗျ။ဟိုလူငယ်လူရွယ်ဘဝတွေကစဖြစ်တယ်ဆိုတဲ့သူတွေကအသက်ကြီးလာတဲ့ခါမှာ
ဒါကတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အချိန်မှာအပြည့်အစုံကိုနားဆင်ကြရမှာပါရှင်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်။
ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်းများသိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံးောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘဲဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဘဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖျက်ဆီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေနိုဝင်ဘာလ24ရက်နေ့ကအိမ်ပြိုအက်ခံပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုတမရဥဘာမားကအက်ခံပွဲကျင်းပရာမှာဧည့်သည်တော်ဆီနွေမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ပီရိုရဲ့ secret service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့တရင်သရရှိများကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း gate crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The neighbors did not invite them to their party, but the Jones went there as gate crashers.
အင်းကြီးကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူး။ဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အက်ခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မမွေးပဲနဲ့ဖြောပြပွဲအကစားပွဲတွေကိုတွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒ တလလန်တန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုထုတ်လင်းမှာပါ။ဒီတစ်ပတ်အတွက်တော့တက်ကြီးရွယ်ဦးတွေမှာဖြစ်တဲ့စိတ်ကြွယောဂအကြောင်းတင်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တက်မတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညဝင်းကျော်ကိုကိုဝင်းမေးကမေးမြန်းတင်ပြထားပါတယ်ရှင
် Okay ပမုခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီသက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောတဲ့အခါမှာဒီသက်ကြီးရွယ်ကိုစိတ်ကြွယောဂကလည်းတစ်ခုဖြစ်တာကြောင့်မလို့ဒီယောဂအနေထားဆရာကြီးမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲ
။တကြီးရိုးတွေမှာစိတ်ကြွယောဂါလည်းအတော်များများဖြစ်တတ်ပါတယ်ခင်ဗျ။ဟိုလူငယ်လူရွယ်ဘဝတွေကစဖြစ်တယ်ဆိုတော့သူတွေကအသက်ကြီးလာတဲ့ခါမှာစက်ပြီးခံစားတတ်တာမျိုးတွေရှိသလိုအသက်ကြီးတဲ့သူတွေထဲမှာစိတ်ကြွယောဂါ38နှစ်လောက်မှာထိတ်ဆုံးရှိတတ်သလို38နှစ်ကနေ83နှစ်ကြာမှာစိတ်ကြွတဲ့ယောဂါအဖြစ်များတတ်ပါတယ်။အဲ့တော့စိတ်ကြွယောဂါမြေပေါင်းမှုကြည့်လို့ရှိရင်83နှစ်လောက်ဟုတ်လားအဲ့ဒီအသက်ကြီးလာလေကြီးလာလေအဲ့ဒီမှာစိတ်ဆုံးကိုရောက်အောင်ညားလာလေဖြစ်တာပေါ့လေ။ကျန်တဲ့ယောဂရနဲ့ရှင်တော့စိတ်အဖြစ်အများကြီးမဟုတ်ပေမဲ့ဒီစိတ်ကျမ်းမာရေးစိတ်ယုံကိုတင်ရတဲ့လူတွေထဲမှာ900ခန့်နှုံလောက်ကစိတ်ကြွယောဂဖြစ်တာကိုတွေ့ပြီးတော့တွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီတက်ကြီးစိတ်ကြွယောဂကဆရာရဲ့အဓိကဘာကြောင့်ဖြစ်ရလဲ
။အဓိကတော့မျိုးရိုးဗီဇပေါ့ဗျာ။မျိုးရိုးဗီဇကြောင့်ဖြစ်တာများပါတယ်။အသက်ကြီးလာတဲ့အခါမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂတွေကတော့ပို့ပြီးတော့ဖြစ်စီတဲ့အကြောင်းရင်းထဲမှာပုံများတာပေါ့ငယ်ငယ်တုန်းကစေယောဂနဲ့ပတ်သက်လို့တခါမှမဖြစ်ဘူးအသက်ကြီးမှဆက်ဖြစ်တယ်ဆိုရင်ကျွန်တော်တို့သတိထားမှသူ့မှာခန္ဓာကိုယ်ယောဂတခုတော့ဈေးချပေါက်ရှိနေပြီအထူးသဖြင့်အုံနောက်ထဲမှာအကျိတ်တွေတို့ဟိုမှာကင်ဆာလိုအားမျိုးပေါ့နောက်တစ်ခုဖြစ်နေလို့စိတ်ကြွယောဂဖြစ်တတ်တယ်လို့ကျွန်တော်တို့ကောက်ချက်ဆွဲလို့ရပါတယ်ဟလာမျိုးဗီဇကြောင့်ဖြစ်တာကတော့ဟလာစေမျိုးသားချင်းထဲမှာစိတ်ကြတဲ့ယောဂစိတ်ကြွတဲ့ယောဂဖြစ်တဲ့လူတွေရှိရင်တော့ဒီလိုလူတွေကအသက်ကြီးတဲ့အခါမှာပို့ပြီးတော့ဖြစ်ဖို့အခွင့်အလမ်းများပါတယ
်ဟုတ်ကဲ့ဆရာဒီကာဝန်နဲ့အနေထားဘယ်လိုရှိလဲဆရာ
တို့တို့ကပြောသလိုပေါ့ကျွန်တော်တို့ကဒီယောဂါတွေကမျိုးရိုးကြောင့်ဖြစ်တာဆိုရင်တော့ကာဝယ်ဖို့ခဲရင်လည်းအဲ့ဒါကတော့ကျွန်တော်တို့ဟိုစောစောစီစီသူတို့ယောဂါလက္ခဏာတွေသိပြီဆိုတာနဲ့အမြန်ဆုံးကုသမှုလိုတာပေါ့ဒီလိုပဲစောစောဆိုတဲ့ဟိုအုံနောက်ထဲမှာအခုစိတ်တွေဖြစ်တာတို့ယောဂါပိုးတွေဝင်တာအကြောင်းတို့ဖြစ်တာမျိုးတွေမခံစားရလေအောင်ကတော့ကျွန်တော်တို့ကဟို infection တွေတော့ယောဂါပိုးတွေမဝင်အောင်လူကြီးတွေကို green side ပေးရမယ်ပြီးလို့ရှိရင်တော်တော်အခုစိတ်တွေကြည့်သလားဗာညာဆိုတာကတော့ဟိုစမ်းသပ်စစ်ဆေးကြည့်မှတိတာဆိုတော့တစ်နှစ်တခါအုံနောက်ပိုင်းဆိုင်ရာပေါ့ MRI တို့ CT တို့လို့ကြိုက်နိုင်လို့ရှိရင်ကြိုက်ကြည့်လို့ရှိရင်ကြိုပြီးတော့စောစောစီးစီးနဲ့အခုစိတ်ကြီးသေးတော့မှစတွေ့လို့ရှိရင်ကျွန်တော်တို့ကကာကွယ်လို့ရတယ်လို့ကုသပေးလို့ရနိုင်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကကနပြောတဲ့နေရာမှာဒီစောစောသိနိုင်ဖို့ဆိုလို့ရှိရင်ဆရာရင်လက္ခဏာတွေကိုစောင့်ကြည့်ရပါဦးဆရာနော်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ရမလဲဆရာရင
်လက္ခဏာတွေကဘာပဲပြောပြောလူနာကတော့မှမအိပ်တော့ဘူးမေးပြီးမဲ့သူကသူပြန်မနေလို့လည်းမထင်ဘူး။စကားတွေကိုကြားရည်လို့တွတ်တွတ်မရမနာတွေတောနေတတ်တယ်။သူပဲတော်တယ်၊သူပဲတတ်တယ်၊သူတို့ရင်ဘာမှမဆိုဖြစ်ရမယ်ဆိုတော့ဘဝင်ညစ်နဲ့အတွေးမျိုးတွေစကားတွေအားကြီးပြောတတ်တယ်။အစာမစားပဲလဲအကြာကြီးနေတတ်တယ်၊အနာမငြိမ်နေတတ်တယ်။တနည်းအားဖြင့်မှကြာကြာမနေနိုင်ဘူး။အញ្ញမ်းကိုသွက်လက်လျင်လျင်ဖျက်လက်နေတယ်။စိတ်မထိန်နိုင်တော့ပဲနဲ့ဘလို့အဖဲနဲ့အချိန်ကနေချိုးပေါက်ပြီးတော့ကျူးလွန်လေးရှိတာတွေရှိတယ်။စန့်ကျင်ဘက်ဒိန်တွေကိုအလွန်မင်းအဲ့မဲ့နေလေးရှိတယ်အတုံးချုံနေကြီးတတ်တယ်သူရန်ပေးကန်းလိုစိတ်ကြီးများနေမယ်အလှပတွေအလွန်များပြင်းတတ်မယ်အယောင်တောက်တောက်ပပတွေကြိုက်မယ်ဆက်ပြီးဒါမျိုးတွေတွေ့ပြီဆိုလို့ရှိရင်ဒါစိတ်ကြွယောဂါကိုကျွန်တော်တို့သတိထားမှာဖြစ်တယ်လို့အဲတချို့အသက်ကြီးလာတဲ့အခါမှာအကျက်တို့မူရင်းဆေးဝါးတို့သုံးတတ်တာလေးလည်းရှိတော့အဲဒါမျိုးတွေသုံးလို့ရှိရင်လည်းအဲဒီစိတ်ကြွယောဂါလက္ခဏာတွေကတွေ့ရတတ်ပါတယ်အဲနောက်တစ်ခုကျွန်တော်ပြောဖို့ကြံသွားတာဆိုတော့ level ကြီးတဲ့ယောဂါတို့နော်ဟိုစီးလိုက်ပါတဲ့ဆေးတွေတို့ TV ဆေးတွေတို့ဆိုတာမျိုးတွေသုံးထားတဲ့ဟာတွေမှာလည်းဖြစ်တတ်တယ်လို့ဟလာဗိုက်တာမင်တွေချို့တဲ့ဗိုက်တာမင် C တို့ folic acid တို့ B12 တို့ niacin တို့လို့ဗိုက်တာမင်တွေချို့တဲ့ဝေဒနာတွေမှာလည်းဒါမျိုးဖြစ်တတ်တော့ဒါတွေကိုလည်းကျွန်တော်တို့ကျင့်ကြံကာကွယ်ရမှာပေါ့ဒီလက္ခဏာတွေလည်းသတိထားပါပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ဒီစောစောကုသနိုင်လို့ရှိရင်ပြန်ကောင်းနိုင်တယ်လားလားရှိတာပါဆရာနော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီး
ပြန်ကုလို့ရပါတယ်ဟုတ်ကဲ့
ဒီကုသမှုအနေထားနဲ့ပတ်သက်လို့ဟုတ်ကဲ့ပြောပါဆရာ
ကုသမှုနေတာတော့ဒါသို့သောစိတ်ကြွယောဂမှာလူကြီးတွေမှာဟိုဒေါသတွေပါအရင်ကြီးလာပြီးတော့စကားတွေများအတူတန်းနေရေရောဟူပေးဒီကန်းနေဖြစ်လာပြီးဆိုတဲ့အချိန်မှာကျမလွန်ကြီးကြီးဖြစ်လာမှပဲဟိုစိတ်ကန်းတွေကိုရောက်လာတတ်ပါတယ်ရောက်လာလို့ရှိရင်တော့ တဲ့ရုံတင်ပြီးကုသဖို့လိုတာပဲများပါတယ်။တဲ့ရုံပေါ်မှာတင်ပြီးတော့ခရီးဟောကကုသတဲ့စီးတွေမျိုးမျိုးပေးမယ်။နောက်ထပ်ထပ်မပြောင်းလိပြန်လို့စီးမျိုးတွေပေးပြရတယ်။နောက်အတဲ့ရောကကာကွယ်ကုသတဲ့စီးမျိုးတွေကိုလည်းဆက်ပေးပြီးတော့ကုသလို့ရပါတယ်။အခုနောက်ပိုင်းမှာတော့စီးသစ်တွေအများကြီးပေါ်ပေါက်လာပြီဆိုတော့ကျွန်တော်တို့အသက်ကြီးတဲ့သူတွေအတွက်အနေရအကင်းဆုံးနဲ့အထီရောက်ဆုံးဖြစ်တဲ့စီးမျိုးတွေကိုကျွန်တော်တို့ပေးရပါတယ်။စီးတွေမပေးခင်မှာတော့တို့ရဲ့သွေးတွေစီးတွေဝင်းတွေလိုအပ်တဲ့ဟာတွေဟလာခန္ဓာကိုယ်တို့လုံးမှာဘာယောဂာတွေကြောင့်များဖြစ်တယ်လဲဆိုတဲ့အကြောင်းစတဲ့စစ်သေးတာတွေလုပ်ပြီးတော့အတိအကျကျွန်တော်တို့အကောင်းဆုံးကုသမှုပေးရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုကုသတဲ့နေရာမှာဒီပြန်လဲပျောက်ကင်းနိုင်တဲ့အနေအထားပါဆရာ
။သွားသွားပြောတဲ့ကုထုံးနေနဲ့ဟလာကျွန်တော်တို့အကောင်းဆုံးစတဲ့စစ်သေးဒီလိုအပ်တဲ့ခြေခံယောဂာတွေကိုလည်းကုမယ်။ယောဂလက္ခဏာတွေကိုလည်းစေယောဂကုသတဲ့စီတွေနဲ့ကုသမယ်ဆိုလို့ရှိရင်ပျောက်ကင်းနိုင်တဲ့အလားအလာတွေကအများကြီးကောင်းပါတယ်။ကျွန်တော်တို့ဘာပဲပြောပြောစက်တာပျောက်ကင်းသွားတဲ့အချိန်မှာနောက်ထပ်မဖြစ်အောင်ဆိုပြီးတော့ကာကွယ်တဲ့โปรไฟล์ติดเส้นเนี่ยซีรีส์แล้วเสร็จไปลูกย่าเนี่ยถ้าบาเบียวๆโปรโมชั่นอ่ะเงินได้ตัวนี้เนี่ยตัดลงจริงก็เอาเลยไปเอามาဖြစ်ပါတယ်ခင်ဗျာเบียร์ปิ๊ดๆได้ตัวนี้ก็เอาเองก็ได้ตู้แจ่มหมู่นี่ขึ้นมาได้ครับ
โอเคเสียแล้วที่มีตาสุอปายอ่ะบลูปิ๊ดๆหมู่นี่ลงไปนะเลยเสีย
มีตาสุอนเนี่ยอ่ะเราพวกอ่ะดีโยคะမျိုးนี่ဖြစ်ดีဆိုလို့ရှိရင်ဟဲ့ล่ะခန္ဓာကိုယ်โยคะတွေကြောင့်လည်းဖြစ်တတ်တာဖြစ်တဲ့အတွက်သွားသွားပြောလို့သုံးဖြုံးနေများတယ်မအိပ်ဘူးမစားဘူးဒေါသတွေကြီးတယ်ဆိုရင်တတိယပြီးတော့ကြာကျွန်တော်တို့ဆေးရုံဆေးခန်းတွေကိုအမြန်ဆုံးပြသဖို့နဲ့အကောင်းဆုံးကုသမှုကိုမြန်မြန်ဆန်ဆန်ပေးဖို့အိမ်မှာလည်းသူတို့အလိုက်တင်ဆက်ဆံပြီးတော့အကောင်းဆုံးဟိုကုသမှုတွေရအောင်ဝိုင်းဝန်းပတ်မှုပေးဖို့လိုတယ်လို့ပဲမှာခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီတက်ကြီးရွယ်ကိုစိတ်ကြွယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဖို့ရှိအောင်လဲဆရာ
အဲကျွန်တော်တို့ဒီယောဂာမှာသွားသွားပြောသလိုပဲဟိုသေဝါးတွေကိုခံနိုင်မရှိဘူးဆိုရင်ကျွန်တော်တို့EPD လို့ခေါ်တဲ့သို့တော်လျှက်စစ်ကုထုံးနေနဲ့လည်းကျွန်တော်တို့ကုသလို့ရတယ်။အဲတော့ဒီအသက်ကြီးရွယ်ဦးဒီမှာဖြစ်တဲ့စိတ်ကြွယောဂဝေဒနာတွေဒီခန္ဓာကိုယ်ပိုင်းဆိုင်ရာဝေဒနာတွေရဲ့နောက်ဆက်တွဲတွေဖြစ်တတ်တယ်။ဆေးဝါးတွေရဲ့နောက်ဆက်တွဲတွေနဲ့ဖြစ်တတ်တာတွေရှိနေလို့မို့အဲ့ဒါမိသားစုအနေနဲ့ဝိုင်းဝန်းပြီးတော့ view site ပြီးတော့ကာကွယ်ပေးကြဖို့နဲ့ဖြစ်လာလို့ရှိရင်အများဆုံးကုသမှုခံယူပေးကြဖို့နဲ့ဆရာဝန်တွေရဲ့ညွှန်ကြားချက်အတိုင်းအချိန်မှန်ပြန်ပြီးတော့ချိန်ကျတဲ့အချိန်ပြတ်သားကြဖို့
ဒါလေးကိုပဲအဓိကပါချင်ပါတယ်ခင်ဗျ။ဟုတ်ကဲ့ချစ်စီမြဲချင်ပါတယ
်ဆရာ။ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းတွေနဲ့ TV စီစဉ်တွေကိုကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရှင်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးတပ်မတော် KYA တပ်ရင်း၃ရက်လိုင်ပေါင်းစခန်းကိုမြမတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်လုံကြုံရေးအဖွဲ့မှကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးရုံးစည်းတအူလုံးကျန်တက်ဖြတ်ခံခဲ့ရတဲ့ဆိုတာနဲ့ KIO KIA ရဲ့လိုင်ပေါင်းတက်စခန်းကိုမြမတက်မတော်ကနေတိုက်ခိုက်သိမ်းပိုက်ရမှာလက်နက်ကြီးကြီးကြားရောက်ခဲ့လို့ဇိုင်းအောင်စစ်ရှောင်းဒုက္ခသည်ဦးရေ2600နီးပါးလောက်တရုတ်မြန်မာနယ်စပ်ကိုသိမ်းရှောင်နေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း3ရဲ့လိုင်ဖောင်စခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်ပြီးဒီဇင်ဘာလ28ရက်နေ့ညနေပိုင်းမှာသိမ်းပိုက်ခဲ့တယ်လို့ KIA ဘက်ကအတည်ပြုပြောပါတယ်မြမတပ်မတော်ဘက်ကနေလက်နက်ကြီးတွေအပါအဝင်ဂျက်တိုက်လေယာဉ်တွေနဲ့လည်းအကြိမ်ကြိမ်လာရောက်ပစ်ခတ်ခဲ့တာကြောင့်နောက်ဆုတ်လိုက်ရတာဖြစ်တယ်လို့KIA ရှေ့တန်းသတင်းအရသိရပါတယ်ဒါအပြင်အစိုးရစစ်တပ်ဘက်ကလိုင်စာအနည်းဇိုင်းအောင်ခေါ် ဆုပ်စစ်ပြေးဒုက္ခသည်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒုက္ခသည်2600ခန့်ဟာတရုတ်နယ်စပ်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။လက်ရှိစစ်ရှောင်ဒုက္ခသည်တွေဟာတရုတ်မြန်မာနယ်စပ်မြန်မာဖက်ကျမ်းမှာတောင်တင်နေဆဲဖြစ်ပြီးတရုတ်နိုင်ငံကစစ်တပ်အနေနဲ့စစ်ပြေးဒုက္ခသည်တွေဝေမလာနိုင်အောင်ဟန့်တားထားတယ်လို့အဆိုပါစခန်းကော်မတီဝင်တဦးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကခင်အိုအခိုင်အမာတက်ဆွဲထားတဲ့ဂီဒွန်စခန်းအပါအဝင်ကာကင်းစခန်းကိုမြမတက်မတော်ကနေထိုးစစ်ဆင်တင်ပိုက်ခဲ့ပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေတွင်းချင်းကျေးရွာကအုတ်ချုပ်ရေမူယုံဆရေတော်ဖီကိုဓာတ်တန်ရတွေနဲ့တိုက်ဆုံနေတာကိုဒီလ26ရက်နေ့ကတွေ့ရတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကတင်ထုတ်ပြန်ပါတယ်။တော်ဖီးဟာဒီဇင်ဘာလ14ရက်နေ့ညနေပိုင်းကနေအင်ကနေပလီတက်ဖို့ထွက်သွားပြီးနောက်တနေ့မှဦးရှိကြကျေးရွာအနီးကပစွန်ကမှာဝမ်ပိုက်နဲ့လဲပြီးမှဓာတ်တန်ရနဲ့တိုက်ဆုံနေတာကိုတွေ့ရတာဖြစ်ပါတယ်။အခုတိုက်ဆုံထားတဲ့တော်ဖီးဟာမောင်တော်ဒေတာအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအပြီးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပါဝင်ခဲ့တဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။မကြသေးမီရက်ပိုင်းတွင်ကအစိုးရအစီအစဉ်နဲ့မောင်တော်ဒေတာကိုရောက်လာတဲ့တည်င်းသမားတွေကိုလက်ခံစကားပြောခဲ့တဲ့ငခုကျေးရွာကစာကြီးတိုက်မှုသူနာများဟာလည်းလှုပ်ကြံတပ်ဖြတ်ခြင်းခံခဲ့ရပါတယ်
ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်မူဆယ်ခရိုင်အတွင်းမှာတိုက်ပွဲဇက်တိုက်ဖြစ်ပွားလာနေလို့ဒေသခံထောင်ချီစစ်ဘေးစစ်တံတင့်နေပြီးဆောင်းတွင်းအေးတံကြောင့်စားဝတ်နေရေးအတွက်အခက်တွေ့နေပါတယ်။အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်မတော်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါ။ဒီဇင်ဘာလ20ရက်က26ရက်အတွင်းတိုက်ပွဲ10ကြိမ်ထက်မနည်းဖြစ်ပွားပြီးတိုက်ပွဲကြောင့်နတ်မတူမြို့နယ်နေအသက်18နှစ်အရွယ်ပန်လုံကြီးရွာသူတဦးသေဆုံးခဲ့တယ်လို့ကြောင်မဲမြို့နယ်တော့ဆန်ကြီးရွာကနေအိမ်နှလုံးထိခိုက်ပျက်စီးပြီးတန်ကာတော်၄ပါးအပါဝင်ဒေသခံ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ကရင်ပြည်နယ်အတွင်းမှာရှိတဲ့ဒေတာအားလုံးမှာကလေးတိုင်းကကွယ်ဆေးထိုးနိုင်ဖို့ KNU ကြားမှရင်းနဲ့ကယ်ဆယ်ရေးဌာနနဲ့ကရင်ပြည်နယ်အားကစားနဲ့ကြားမှရေးဌာနတို့ပူးပေါင်းပြီးကကွယ်ဆေးထိုးလုပ်ငန်းအချိန်မြင့်တက်အောင်လှုပ်ဆောင်တော့မယ်လို့ဒီလ24ရက်နေ့မှာကရင်ပြည်နယ်မှာရှိနေတဲ့ဌာနဆိုင်ရာအားလုံးကိုအတိပေးမိတ်ဆက်ခဲ့ပါတယ်အခုလို KNU ကြားမှရေးဌာနနဲ့အစိုးရကြားမှရေးဌာနတို့ကြားမှရေးလုပ်ငန်းနဲ့ပတ်သက်ပြီးပူးပေါင်းလှုပ်ဆောင်နိုင်တာဟာလေလက်ရှိလုပ်နေတဲ့ငင်းချာရေးအတိအပွင့်ကြောင့်ပြောလို့ရတယ်လို့ကရင်ပြည်နယ်ပြင် KNU ထင်းချုံနေမည်ဖြစ်တဲ့ပဲခူးတိုင်းတနင်္သာရီတိုင်းမွန်ပြည်နယ်တို့မှာလည်းကြားမှရေးလုပ်ငန်းပူးတွဲလှုပ်ဆောင်နိုင်ဖို့ဆက်လက်လှုပ်ဆောင်တွားအောင်မယ်လို့ KNU ဥက္ကဋ္ဌဆောမှုဒူစေဖိုးကပြောပါတယ်KNU ကျန်းမာရေးဌာနအနေနဲ့ပြီးခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာအစိုးရကျန်းမာရေးဌာနနဲ့ကျန်းမာရေးလုပ်ငန်းတွေစတင်ပူးတွဲလှုပ်ဆောင်နိုင်တာအောင်မြင်တဲ့အလားအလာရှိလာလို့လက်ရှိအချိန်မှာ KNU ကျန်းမာရေးအဖွဲ့တွေကိုကာကွယ်ဆေးထိုးလုပ်ငန်းနဲ့ပတ်သက်ပြီးလိုအပ်တဲ့အထောက်အကူတွေကိုအစိုးရဘက်ကနေစတင်ကူညီနေတာဖြစ်ပါတယ်
ဒီဇင်ဘာလ28ရက်နေ့ကကျင်းပတဲ့ပင်စမအကြိမ်မွန်လူငယ်များနေ့အခမ်းအနားမှာလာမယ့်2018ခုနှစ်မှာမွန်နိုင်ငံရေးပါတီတပါတီတည်းဖြစ်ဖို့ညွန့်ညွန့်ရေးကိုသာမွန်လူငယ်တွေကလူလာကြောင်းမွန်လူငယ်များနေ့မှာတိုက်တွန်းထားပါတယ်မွန်လူငယ်တွေရဲ့သွေးစည်းမှုအင်အားကိုမြင့်တင်ဖို့နဲ့မျိုးချစ်စိတ်ဓာတ်ရှင်သန်နှိုးချလာစေဖို့ဒေသတစ်ခုနဲ့တစ်ခုမှာရှိတဲ့လူငယ်တွေရဲ့ရင်းနှီးမှုတွေပို့တိုးလာဖို့ network တစ်ခုအဖြစ်ဖွဲ့စည်းပြီးဒေသတစ်ခုမှာဘာတွေဖြစ်နေလဲဆိုတာကိုသိရှိနိုင်ဖို့ရည်ရွယ်ပြီးအခုလိုမွန်လူငယ်နေ့ကိုကျင်းပရချင်းဖြစ်တယ်လို့မွန်လူငယ်ပညာပေးရဲ့အဖွဲ့ကအထွေထွေအတွင်းရေးမှူးမင်းစာနီဦးကဆိုပါတယ်ပင်စမအကြိမ်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုမွန်ပြည်နယ်တန်ဖြူစရမြို့နယ်ဝါခူမြို့ဟောင်းမှာကျင်းပခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIO KIA ရဲ့လိုင်ဖောက်တပ်စခန်းနဲ့အနီးတစ်ဝိုက်ကိုမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ရာမှာဇိုင်းအောင်စစ်ရှောင်စခန်းအနီးမှာလက်နက်ကြီးကြီးတွေတိုက်ရောက်ခဲ့တဲ့အတွက်စစ်ရှောင်ဒုက္ခသည်ဦးရေ2600နီးပါးလောက်ကတရုတ်မြန်မာနယ်စပ်တစ်လျှောက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီစစ်ရှောင်တွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ပေးထားပါတယ်
မြန်မာတပ်မတော်ကနေ KIA ရဲ့လိုင်ဘောင်တပ်စခန်းနဲ့အနီးဝန်းကျင်တစ်ဝိုက်ကိုလေရင်အုံပြုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဇိုင်းအောင်ဒုက္ခတဲ့စခန်းတွင်းကဒုက္ခတွေအလုံးစခန်းကနေထွက်ပြေးတိမ်းရှောင်နေကြရတယ်လို့စမားစုနဲ့တင်းအုပ်ဆရာလည်းဖြစ်လက်ရှိစစ်ရှောင်နေရသူလည်းဖြစ်တဲ့ဆရာတူးဆန်အောင်ကပြောပါတယ်
အဲနေရာမှာရောက်နေတာဟုတ်တယ်ဒါပေမဲ့အဲဒီချင်းပြည်နယ်ဘက်ပေါ့နော်ခိုးလောလောဆယ်တော့ဥစမာပါခဲ့တဲ့အဲမူကလေးနဲ့
အဲဒီတိုင်းပဲလမ်းပေးမှာဒီဆောက်ကြတော့ကျောင်းဝင်းနေကြတော့အခုစီမှာပါခဲ့တဲ့ဟာနဲ့ဒီလိုပဲအခုဒီကူဟာနဲ့ပဲဆက်စားပြီးတော့နေနေကြတယ်အခုလိုဆရာအောင်ကဲမှာဆိုတော့လူကြီးရအထင်တော့ဟာ2000ကျော်တယ်ဒီစင်မှာ29ရက်နေ့မှာ
ကံပေးပါလေပါကြာရဆိုတော့ဒီကံတဲ့အားလုံးပေါ့နော်နည်းနည်းထောက်လာနေကြတော့အဲဒါမှပြန်ရေးဖြစ်နေတယ်လေးငါခါကြီးကြာရဆိုတော့အဲအားလုံးလန့်တော့တာပေါ့စစ်ပြေးဒုက္ခတွေကိုတရုတ်နေစားကိုဖြတ်ကျော်ခွင့်မပေးဘူးလို့လဲသူကဆက်ပြောပါတယ်ဖြစ်ဖြစ်ချင်းကြတော့တရုတ်ပြည်ကိုအလို့ရကြီးနေတော့ကြောက်စိတ်နေဆိုတော့ဝင်သွားတဲ့ဟာလည်းရှိတယ်အဲဒါမဲ့မြေဆက်ကတရုတ်ဘက်ကရေးရတော့
ညမကျော်ခိုင်းဖို့အဲ့လိုမျိုးနိုဝင်ဘာလ20ရက်နေ့ကကချင်လူမျိုးရေးတပ်မတော်ကရန်အေပါဝင်ညမပြည်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ကရန်အေတပ်စခန်းတွေကိုညမတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်လာတဲ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းထိုးစစ်ဆင်မှုတွေပြင်းပြင်းထန်ထန်ပြန်လည်ပြုလုပ်လာတာလည်းဖြစ
င်းထောက်ခံပွဲမှာမွန်တိုင်းနာဝိစုံတွေကိုဝစ်ဆင်ပြီးတိုင်းနာတွေအဖြစ်အသွင်ယူပါဝင်ဆန္ဒထုတ်ဖော်ခဲ့တဲ့ကိစ္စအပေါ်မွန်မျိုးသားအခြေပြုအဖွဲ့အစည်း18ဖွဲ့တို့ကလည်းပြင်းထန်စွာကန့်ကွက်ရှုံချကြောင်းဒီဇင်ဘာလ25ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီအကြောင်းကိုတော့မြင့်စလိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
သမရော်ရဲ့တရားတော်စစ်ထောက်ခံပွဲတွင်မွန်တိုင်းနာဝတ်ဆောင်ဝတ်ဆင်ထားသူတွေဟာမွန်လူမှုတိုင်ဝမ်ကသိရှိသူတွေမဟုတ်သလိုမွန်လူမှုအဖွဲ့အစည်းတွေကနေဆေလွတ်ထားသူတွေလည်းမဟုတ်တဲ့အပြင်ဒီလိုလောက်ရဟာတိုင်းနာအချင်းချင်းတွေကြားမှာထင်ယောင်ထင်မှားဖြစ်စေနိုင်တယ်လို့မွန်ပြည်နယ်အရက်ဖက်လူမှုအဖွဲ့အစည်းညှိနှိုင်းရေးမှူးမင်းအောင်ထူးကပြောပါဗျာ။ဆန္ဒ
ထုတ်ဖို့လို့ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်လုပ်ပိုင်ခွင့်ရှိတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကနေပြီးတော့မစစ်မှန်တဲ့ဟာပေါ့နော်အတွင်ယူထားတဲ့ဟာတွေပါတွေကတိုင်းလာရဲ့ချင်းချင်းကြားထဲမှာလည်းအဝိဝါတော့ကွဲကြဖြစ်နိုင်တယ်ပေါ့
စစ်ပွဲကိုထောက်ခံတာဟာလက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးရဲ့အဖြေမဟုတ်ဘူးလို့လည်းကိုမင်းအောင်ထူးကအခုလိုဆက်ပြောပါတယ
်အခုချိန်မှာငြိမ်းချမ်းရေးကိုမစူးစားပြီးတော့လုပ်နေတယ်ဆိုတဲ့အချိန်မှာထိုးစစ်ဆင်တဲ့ဟာကိုထောက်ခံတယ်ဆိုတဲ့ဟာကဒီငင်းချင်းရဲ့အဖြေမဟုတ်ဘူးပေါ့ကွာကျွန်တော်တို့ကတီးခံရမယ်ဆိုတဲ့အနေအထားမျိုးရှိရမယ့်နေရာမှာအဲ့လိုမဟုတ်ပဲနဲ့တပတ်သက်ကြီးအဲ့လိုမျိုးပြောရတာမျိုးတွေကလည်းကျွန်တော်မဖြစ်ခင်ဘူ
းတပြင်းမော်မျိုးသားချေပြုတ်ဖွဲ့စည်းတွေနေနဲ့တိုင်းလားဒေသတွေမှာဖြစ်ပေါ်နေတဲ့ပြည်သူတွေအသည့်တောက်ခရောက်စေတဲ့မြေတီစင်မတက်ခိုက်မှုကိုမှမထောက်ခံဘူးလို့လည်းပြောပါတယ်ဒီချိန်နဲ့ဟာတပ်ဆိုင်ရာဖွဲ့စည်းတွေရဲ့ဝါဒဖြန့်ချီရေးတွက်တာဖြစ်ပြီးတိုင်းအနာအချင်းချင်းကြားစီးလုံးညီညွတ်မှုနဲ့နိုင်ငံတော်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆောင်နေတဲ့လုပ်ငန်းစဉ်တွေအတွက်အတိုင်းအဆမရှိထိခိုက်နှိမ့်နာစေနိုင်တယ်လို့လည်းမော်မျိုးသားအခြေပြုအဖွဲ့စည်းတွေကထုတ်ပြန်ပြောဆိုထားပါတယ်။စစ်ဖြစ်နေတာကိုထောက်ခံတဲ့မွန်တွေဟာမွန်အစ်စ်တွေမဟုတ်တဲ့အတွက်ကြောင့်အခုလိုကောက်ကွက်ရတာဖြစ်တယ်လို့မွန်ဒေသလူမှုဖွဲ့ပြည်ရေးကွန်ရက်မှတရိုက်တာမင်းသေးအောင်ကအခုလိုပြောပါတယ်။
ထောက်ခံပွဲလုပ်တဲ့ဟာတွေဟာအဲ့တော့မွန်တိုင်းဝိုင်းမှာမဟုတ်ဘူး။ပြန်ကုန်မှာရှိတဲ့မွန်နယ်အကူမေးရလဲမွန်နယ်မဟုတ်ဘူး။ဒါပေမဲ့အရင်ကဟိုဒီလောက်ဖြစ်ဖြစ်တဲ့နေရာကိုဆရာတယ်လို့ထောက်ခံတယ်ဆိုတာကတိုင်းနာတွေကိုနှိတ်ခုတ်ရကြတာပေါ့။ဟိုမှာအနိုင်ကျင့်ရကြတော့
တိုင်းနာအချင်းချင်းကြားယုံကြည်မှုနဲ့ညံချမ်းရေးကိုထိခိုက်ပျက်ပြားစေတဲ့ဘယ်ထိုးစစ်ကိုမှတရားမျှတမှုရှိတယ်လို့လုံးဝမယုံကြည်သလိုတိုင်းနာဒေသတွေကထိုးစစ်စင်နေမှုကိုလည်းအမြန်ဆုံးရပ်တန့်ပေးဖို့မော်မျိုးသားအခြေပြုဖွဲ့စည်းတွေကတိုက်တွန်းထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လူလတ်ရေးတပ်မတော် KNA တပ်ရင်း3ရဲ့လိုင်ဖောင်စခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်သိမ့်ပိုက်ခဲ့ပါတယ်။လုံခြုံရေးအဖွဲ့မှပါဝင်ကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေတွင်ကျွန်းကျေးရွာကအုတ်ချုပ်ရေးမှုယုံစည်ရေးရော်ဖီလောက်တန်တပ်ဖြတ်ခံခဲ့ရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တပ်ရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။ကျမတို့တောက်ကြနေနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညပိုင်းအစီအစဉ်မှာတင်ဆက်မယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာမယ်ကဘာအလှမယ်မျက်တီရီလွင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင်။
ေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ Tomorrow View မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio နဲ့ရုပ်သံအစီအစဉ်တွေကိုလည်း Facebook မှာတိုက်ရိုက်တင်ဆက်နေပါတယ်။နောက်ဆက်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
နေတို့ဝယ်ဝင်နိုင်ငံတွေဟာစူပေါင်းကာကွယ်မှုနဲ့ဒီမိုကရေစီနီးကြကြစည်းလုံးညီညွတ်မှုအရေးပါတယ်ဆိုတာကိုအမြဲတမ်းစိတ်နှလုံးသွင်းထားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမကြာသေးခင်ကပြုလုပ်ခဲ့တဲ့နေတို့နိုင်ငံများဝန်ကြီးအစည်းအဝေးတစ်ခုမှာပြောသွားပါတယ်။အင်အားနဲ့ညီညွတ်မှုရှင်းလင်းပြတ်သားတဲ့အကြံအစည်ရည်ရွယ်ချက်တွေကတဆင့်ညီညာရေးကိုအကောင်ဆုံးထိန်းသိမ်းသွားနိုင်မှာဖြစ်ပြီးနေတို့အဖွဲ့ဝင်တွေကြားဒီလိုအရေးချင်းတွေဆက်ရှိနေသေးတယ်လို့ဂျွန်ကယ်ရီကပြောပါတယ်။ဒါရီဟာနေတိုးအဖွဲ့စတင်ခဲ့ချိန်ကတည်းကအဖွဲ့ဝင်မဟာမိတ်နိုင်ငံတွေကြားရှိလာခဲ့တဲ့အခြေခံသဘောတရားတွေဖြစ်ပါတယ်။မငြိမ်မသက်မှုနိုင်ငံရေးအစွန်းရောက်မှုတွေအတားအဆီးမဲ့ကြီးထွားလာတဲ့အခါမျိုးမှာဖြစ်လာတတ်တဲ့အနေထိုင်ုံတွေကိုနေတိုးအဖွဲ့တည်ထောင်ခဲ့တဲ့မဟာမိတ်တွေကိုယ်တိုင်ကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။မုန်တီးမှု၊နေမြေပိုင်ဆိုင်လိုမှုနဲ့အစွန်းရောက်မှုတွေနဲ့အတူစီးပွားရေးပြဿနာနဲ့အမျိုးသားရေးအစွန်းရောက်မှုတွေပါရောရှက်သွားတဲ့အခါမျိုးမှာနိုင်ငံတွေအားလုံးအတွက်ဘေးအန္တရာယ်များတဲ့အစိတ်အတော့ဖြစ်ထိန်းချုပ်မှုမလုပ်နိုင်ခင်ကဘာကြီးတစ်ခုလုံးကိုအလျင်အမြန်ပြန့်နှံ့သွားနိုင်ပါတယ်။ဒါကြောင့်မို့စိတ်ရှည်သီးခံနိုင်မှုပွင့်လင်းမှုဒီမိုကရေစီရေးတရားဝတ္ထုစိုးမိုးရေးနဲ့အစိုးရကောင်တရက်စာရာရီရဲ့တန်ဖိုးကိုပြောဖို့မလုံလောက်သေးဘူးဆိုတာကိုနေတိုးအဖွဲ့ဝင်တွေလက်ခံဖို့လိုမယ်လို့ဂျွန်ကယ်ရီကပြောပါတယ်။နေတိုးမဟာမိတ်နိုင်ငံတွေဟာကြီးမားတဲ့တာဝန်ယူမှုနဲ့အာဏာရှင်အစိုးရတွေအမျိုးသားအစွန်းရောက်မှုတွေကိုတွန်းလှန်ရမှာဖြစ်သလိုအချုပ်ကြအာဏာထိပါလာမှုအခြေခံလူအခွင့်အရေးနဲ့လုံခြုံရေးပေါ်ချိန်းချောင်းနေတာတွေကိုပါတွန်းလှန်ကာကွယ်သွားရမယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့နေတိုးအဖွဲ့အပေါ်တာဝန်ခံမှုအရာရောစုပေါင်းကာကွယ်ရေးဆိုတဲ့နေတိုးစာချုပ်အပိုင်5အရာပါလှုပ်ဆောင်ခဲ့ကြောင်းအမေရိကန်မှာရှိတဲ့နိုင်ငံရေးပါတီတွေနဲ့အာဏာရပါတီစတာတွေကိုကျော်လွန်ပြီးနိုင်ငံရေးအရကူညီထောက်ပံ့မှုပေးခဲ့တာကိုနေတိုးမဟာမိတ်နိုင်ငံတွေအကျိုးခံစားခဲ့ရပြီဖြစ်ကြောင်းဂျွန်ကယ်ရီကပြောပါတယ်။နေတိုးအဖွဲ့အနေနဲ့ဘော်ကန်ဒေသစစ်ပွဲကိုအဆုံးသတ်ပေးနိုင်ခဲ့သလို9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပုံမညညွတ်လာခဲ့ပြီးအာဖဂန်စစ်နဲ့အကြမ်းဖက်မှုဒဏ်ရာရေးစစ်တွေမှာတာဝန်တွေမျှဝေယူနိုင်ခဲ့ကြောင်းလည်းဂျွန်ကယ်ရီကပြောပါတယ်။ကမ္ဘာပေါ်မှာစိုးရိမ်ပွဲအန္တရာယ်တွေရှိနေသမျှနေတိုးအဖွဲ့ဟာမရှိမဖြစ်လိုအပ်ချက်တရအနေနဲ့တွားရောက်တာဝန်ထမ်းဆောင်ရမှာဖြစ်တယ်လို့ဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့နေတိုးမှာရှိတဲ့အင်အားတွေရဲ့အရင်းမြစ်ကတော့လူအခွင့်ရေးရရှိဖို့လွတ်မြောက်ရေးနဲ့တရားဥပဒေစိုးမိုးရေးဆရာတွေအတွက်တာဝန်ခံဖို့ဖြစ်ပြီးဒါဟာပူးပေါင်းကောက်ကွယ်မှုနဲ့လွတ်လပ်ခွင့်လွတ်မြောက်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အကာအကွယ်ပေးသွားရမှာဖြစ်တယ်လို့ဂျွန်ကယ်ရီကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ Syria မှာဒေသဆန်တော်ချင်းတောက်ကြံနေညသကောင်ရံကစတင်ပြီးအဖြစ်ခက်ရဲ့သဘောတူညီချက်အသက်ဝင်ပြီးဖြစ်ကြောင်းကြက်တပရင်းနေမှာပဲ Syria အစိုးရကကြေညာပါတယ်။ဒီအဖြစ်ခက်ရစိတ်ရအတွက် Syria အစိုးရနဲ့တဘုံဖွဲ့အများပြားကြားအကျုံးဝင်မိမဲ့ဒီထဲမှာ Islam လက်နက်ကင်ဖွဲ့တွေပါမပါမသေးကြသေးပါဘူး။အခုအဖြစ်ခက်ရစိတ်ဒါတည်မြဲနေမယ်ဆိုရင်တော့ရှေ့လာတဲ့မှာ Kazakhstan နိုင်ငံမှာငြိမ်းချမ်းဆွေးနွေးပွဲတွေကိုစတင်နိုင်တော့မှာလည်းဖြစ်ပါတယ်။American ပြည်တော်စုမှာ November ကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာရုရှားက Internet ကနေထိုးပေါက်တိုက်ခိုက်မှုတွေနဲ့နှောက်ယှက်မှုတွေရှိတယ်ဆိုရဲဆွဆွဲခြင်းနဲ့သမရ Barack Obama အဆိုအရကရုရှားကိုဒဏ်ခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။သမရရဲ့အမိန့်နဲ့ရုရှားထောက်လိုင်း35ရောက်ကို82နာရီအတွင်း American ပြည်တော်စုကနေထွက်ခွာသွားဖို့ရုရှားထောက်လိုင်းဌာနနှစ်ခုကိုအရေးယူဖို့တွေလည်းပါဝင်ပါတယ်။ဒီဒဏ်ခတ်အရေးယူမှုအသစ်တွေကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကရှုံချခဲ့ပါတယ်။ မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရွန်ဂျန်9000လောက်ရှိနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကျတဲ့ဗရီနေမှာပဲကြေညာချက်ထုတ်ပြန်ပါတယ်။တချိန်ထဲမှာပဲငြိမ်းချမ်းရေးနှုတ်ဆွဆင်ရေးအပအဝင်လူခွင့်ရေးအဖွဲ့23ဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပြီးဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာဖြစ်ပေ နေမှာပဲချိန်ညာလိုက်ပါတယ်
ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းထွေးဤပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်တောက်ကြနေနေတဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.